တရားပြည်နယ်လွိုင်ကော်မြို့မှာဆက်တူရတဲ့ဗိုလ်ချုပ်ကျေးရွတ်ကိုဖယ်ရှားပီးဆန္ဒပြခဲ့ကြတဲ့ကရင်ပြည်လူငယ်တွေအပေါ်ဆွဲဆိုထားတဲ့အမှုကိုပြည်နယ်အစိုးရကပြန်လည်ရှုသိမ်းလိုက်ပါပြီ။ NLD အစိုးရအလက်ထက်အခုလိုဒေသဆိုင်ရာအစိုးရနဲ့တိုင်းသားတွေကြားညှိနှိုင်းဖြည့်ဆင်းယူတဲ့ဤဟာဒီမိုကရေစီရင်ကျေးမှုပိုရှိလာတာကိုပြသရရောက်ကြောင်းတိုင်းသားအရေးလှုပ်ရှားသူတချို့ကကြိုးဆိုလိုက်ကြပါတယ်။ဒီအကြောင်းကိုဆက်ပြီးပြောပြချင်တာပါ။ကံကွယ်မှုတွေအချိန်ချင်းရှိခဲ့တဲ့ကြားရပဲဘူဂျောင်းဆန်ကျေးရွတ်ကိုကြားပြည်နယ်အစိုးရကလွိုက်ကော်မြို့ကဏ္ဍဟေးဝံပန်းချံမှာစိုက်တူခဲ့တာကြောင့်ဖေဖော်ဝါရီ12ရက်ပြည်တော်စုနေ့မှာတင်းရင်လီလူထုကလည်းကန့်ကွက်ဆန္ဒပြရင်းဒေသခံရဲတွေနဲ့ရုံရင်းဆန်ကပ်ဖြစ်ပွားပြီးရဲတွေကရဘာကြည်စံသုံးပြစ်ကတ်လူစုခွဲရာကဆန္ဒပြသူ20လောက်ဒဏ်ရာရသွားခဲ့ပါလေ။အဲဒီနောက်12ရက်ညမှာပဲပြည်နယ်အစိုးရတာဝန်ရှိသူတွေနဲ့ဆန္ဒပြဦးဆောင်သူတွေကြားတွေ့ဆုံညှိနှိုင်းကြပြီးသဘောတူညီချက်တချို့ရခဲ့ပါလေ။အဲ့ဒီထဲမှာဗိုလ်ချုပ်ကျေးရွတ်ကန့်ကွက်မှုနဲ့တရားစွဲခံရတဲ့ကရင်ပြည်လူငယ်တွေရဲ့အမှုကိုအစိုးရဘက်ကပြန်လည်ယူသိမ်းပေးမှာဖြစ်ကြောင်းပြည်내တာဝန်ရှိသူတွေဘက်ကကတိပေးခဲ့တယ်လို့အင်္ဂါနေ့ညကတရားပြည်နယ်လူထုကိုပြန်လည်ရှင်းပြတဲ့ပွဲမှာကရင်ပြည်လူငယ်များအင်အားစုတပိတ်ကော်မတီဝင်အမျိုးသမီးတူကအခုလိုကြေညာသွားပါတယ
်ကနဒါသူငယ်များအားလုံးတရားစွဲဆိုထားသည့်အမှုများအားလက်ဆိုင်ရလေစိတ်ချမ်းသာကြမှုများကိုလက်ဆောင်ထားလေ။နံပါတ်၄ကိုဆောင်ရှင်ရုံးနှင့်ပတ်သက်၍ဟောက်ပါတိုင်းဖြင့်စီမံနိုင်ပါလေ။ဒါသည်ပြည်ရောက်ချင်းရည်ကုန်ပြီးစက်တက်ဒီကုန်ပြီးအခွင့်အမှားများသောဘုရားဖြစ်တနာအတွင်စီးထားလိုက်ပြီးနိုင်ရန်။ဒါနဲ့ပြည်ရောက်ချင်းရည်ကုန်ပြီးစက်တက်ဒီကုန်ပြီးတော့မရရှိသည့်ဘောဓိချက်များဖြင့်ဘူထုံးလေးကိုဘူထုံးသူကိုယ်ပင်လုံးသာဆောင်များသည့်အထောက်အထားပြည့်စုံလာကြပါကအစိုးရမှတည်ရင်းထုံးပြီးအောက်ထည့်ဖို့ပြည်နေ
အခုလို NLD ရဲ့ပြည်နယ်အစိုးရနဲ့ဒေသခံတိုင်းသားတွေကြားညှိနှိုင်းတဲ့နည်းနဲ့ဖြည့်ရှင်းတာဟာဒီမိုကရေစီရင်ကျမှုပိုပြီးရှင်သန်စေတဲ့အတွက်ကြိုးဆိုကြောင်းအမေရိကန်ပြည်ထောင်စုကယ်လီဖိုးနီးယားပြည်နယ်ကရှမ်းစာပေနဲ့ရင်ကျမှုအတင်းဥက္ကဋ္ဌဒေါက်တာဆိုင်းထွေးမောင်ကရှုမြင်ပါတယ်
လူငယ်တွေကပို့ချအောင်ဆန်းကျေးရုပ်ကိုမထားဖို့ကန့်ကွက်တာကန့်ကွက်တဲ့အခါမှာသူတို့အဲ့လိုဟိုအင်အားတုံးပြီးတော့မှဖြိုခွင်းတာဖမ်းတာကနတ်နဲ့တော့ပြစ်တယ်ဆိုတာဒါကဘယ်လို့မှဟိုနိုင်သွားမှလည်းမဟုတ်ဘူးတက်ပနာကြီးပြီးသွားမှလည်းမဟုတ်ဘူးဒါပေမဲ့အခုသူတို့ကဟလာတွေ့ဆုံဆွေးနွေးပြီးဖြေရှင်းမယ်ဆိုတာအဲ့ဒါအကောင်းဆုံးပဲအဲ့ဒီဟာကတကယ်ယဉ်ကျေးတဲ့ကျွန်တော်ဒီမိုကရေစီစနစ်ရဲ့ရုပ်သိမ်းလုပ်ထိုက်တဲ့အရာဖြစ်တယ်ဆိုတော့ကျွန်တော်အနေနဲ့အများကြီးလေးဝန်တာတယ်ဒီလိုတွေ့ဆုံဆွေးနွေးပြီးအဖြစ်ရှာတာအဲ့ဒါအကောင်းဆုံးပါလို့ကျွန်တော်မြင်တယ်
။ဟိုရင်စေအစိုးရဟာလွတ်လပ်ရေးပြည်သူ့ကဗိုလ်ချုပ်အောင်ဆန်းရဲ့အခန်းကဏ္ဍကိုမှေးမြန်အောင်လုပ်ခဲ့တယ်ဆိုပြီးအများကဝေဖန်ခဲ့ကြတာပါ။အခု NLD အစိုးရတက်လာချိန်မှာဗိုလ်ချုပ်အောင်ဆန်းနဲ့ပတ်သက်လို့တရားတွေကိုအမိပေးတာရုပ်တုဆိုင်တူတာတွေရှိလာချိန်မှာဒေသခံတိုင်းရင်းသားတွေနဲ့ပြဿနာတက်လာရပါတယ်။ဒီလိုရတဲ့ကဗိုလ်ချုပ်အောင်ဆန်းရဲ့ဂုဏ်သိက္ခာကိုကြာဆင်းအောင်လုပ်တယ်လို့ဖြစ်နေတယ်လို့ဒေါက်တာဆိုင်းထွေးမောင်ကသုံးသပ်ပါတယ်
။ကျွန်တော်တို့တိုင်းရင်းသားတွေအနေနဲ့ကတော့ဗိုလ်ချုပ်အောင်ဆန်းနဲ့လက်တွဲပြီးတော့မှပြည်ထောင်စုနိုင်ငံကိုတည်ထောင်ခဲ့တယ်။ဗိုလ်ချုပ်ကလည်းကျွန်တော်တိုင်းရင်းသားအားလုံးကလေးစားတဲ့လူလူရေးတရားကောင်းကြီးလို့ကျွန်တော်တို့အနေနဲ့လည်းသတ်မှတ်တယ်။ဒါပေမဲ့အခုလုပ်တဲ့ပုံစံကဒီလိုဗိုလ်ချုပ်ကျေးရုပ်ကိုကျွန်တော်တို့တိုင်းရင်းသားအနေနဲ့ဒီမှာတိုင်းရင်းသားတွေတဘောမတူပဲနဲ့အတင်းအတ္တမနေရာတကာတိုင်းမှာသွားပြီးစိုက်ထူတယ်ဆိုတာဘုချုပ်ရဲ့ဂုံတိတ်ခါကိုမြင့်တင်နေစားဘုချုပ်ရဲ့ဂုံတိတ်ခါကိုပို့ပြီးတော့မှချက်စင်းကြည့်တယ်လို့ကျွန်တော်မြင်တယ်
။ဒီနေ့ဒီပြည်သူများကိုစားပြုညှိနှိုင်းရေးကော်မတီရဲ့ဖေဖော်ဝါရီ13ရက်နေ့ထုတ်ပြန်တဲ့ကြေညာချက်ထဲမှာတော့ဘုချုပ်ကျေးရုပ်ပြည်မြောက်ရေးကော်မတီနဲ့ကန့်ကွက်သူကော်မတီဝင်တွေကြားလာမဲ့တစ်လအတွင်းတရားတိုင်ပင်ညှိနှိုင်းပြီးရလာတဲ့သဘောတူညီချက်တွေကိုကြားပြည်နယ်အစိုးရကအကောင့်ထဲပို့ပေးရမှာဖြစ်ကြောင်းကဏ္ဍဟီဝန်ပန်းချံတွေကဗိုလ်ချုပ်ကျေးရုပ်ကိုအခြားတင့်တော်တဲ့နေရာတစ်ခုစီဂုံတိတ်ခါရှိစွာပြောင်းရွှေ့နိုင်ရန်ဗိုလ်ချုပ်ကျေးရုပ်စိုက်ထူရေးကော်မတီဘက်ကဖေဖော်ဝါရီ15ရက်နေ့နောက်ဆုံးထအကြောင်းပြန်ပေးဖို့တိုက်တွန်းထားပါတယ်။လာမယ့်တစ်လအတွင်းသက်ဆိုင်ရာတာဝန်ရှိသူတွေဘက်ကပြက်ကွက်ခဲ့ရင်ကြားပြည်နယ်ဒေသခံတွေကမိမိတို့အစီအစဉ်နဲ့ကနဟီဝံပန်းညာတွေကဗိုလ်ချုပ်ကြီးရုပ်ကိုဖေရှားသွားမယ်လို့သတိပေးထားပါတယ်ခင်ဗျာ